မရိကန်နဲ့မက္ကဆီကိုနိုင်ငံကြားနယ်စပ်တိုင်းကာယံပိုကိစ္စနဲ့ပတ်သက်ပြီးတော့အခုသတင်းပတ်အတွင်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြောဆိုတာတွေဖြစ်ခဲ့ပြီးတဲ့နောက်မက္ကဆီကိုသမ္မတအန်ရီကေပင်ယာနီယက်တိုကအမေရိကန်သမ္မတအီမီရိုကိုတွားရောက်မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်တယ်လို့စနေနေ့တော့ဝါရှင်တန်ပို့သတင်းစာမှာဖော်ပြလိုက်ပါတယ်ဝါရှင်တန်ပို့နဲ့ပြောတဲ့သတင်းအရင်းအမြစ်အရတော့မက္ကဆီကိုသမ္မတပင်ယာနီယက်တိုနဲ့အမေရိကန်သမ္မတထရမ့်တို့ဟာအင်္ဂါနေ့တုန်းကတနအီနီးပါးလောက်တယ်လီဖုန်းနဲ့စကားပြောခဲ့ပြီးတော့အဲ့လိုပြောတဲ့အထဲမှာလဲနေဆက်တိုင်းကိစ္စကိုအတော်လေးဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်။ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာဆိုစီအိုရီကာလာအတွင်းသမ္မတထရမ့်ကသူသာသမ္မတဖြစ်လာခဲ့ရင်အမေရိကန်နိုင်ငံတွေကိုတရားမဝင်ဝင်ရောက်လာတာတွေကိုရှော့ချဖို့အတွက်အမေရိကန်မက္ကဆီကိုနေဆက်တလျှောက်မှာတိုင်းတိဆောက်ပြီးတော့အဲ့ဒီတိုင်းကိုလည်းမက္ကဆီကိုနိုင်ငံကကုန်ကြပ်ပြင်ကြခံရမှာဖြစ်တယ်လို့ထောက်ခံသူတွေကိုသူကကြေပြေးခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတနှုတ်အင်္ဂါနေ့ကတယ်လီဖုန်းနဲ့ပြောစင်မှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ငင်းခုန်စကားများခဲ့ကြပါတယ်။မက္ကဆီကိုသမ္မတကသမ္မတထရမ့်ကိုဒီတိုင်းတိဆောက်ဖို့နဲ့ပတ်သက်ပြီးမက္ကဆီကိုနိုင်ငံအနေနဲ့ပေးစရာမလိုဘူးဆိုတာကိုတရားဝင်ထုတ်ပေါ်ပြောကြားနေခြင်းပေမဲ့လည်းသမ္မတထရမ့်ကဒါကိုပြောဖို့ငင်းဆိုခဲ့ပါတယ်။ဖုန်းပြောနေစဉ်သူကသမ္မတထရမ့်ကအကြီးကျယ်ဒေါသထွက်ခဲ့တယ်လို့မက္ကဆီကိုတာဝန်ရှိသူတွေကပြောကြားခဲ့ပြီးတော့ဒါနဲ့ပတ်သက်ပြီးတော့အမေရိကန်တာဝန်ရှိသူတွေဘက်ကတော့သမ္မတထရမ့်ဟာစိတ်ပြက်လက်ပြက်ဖြစ်မိတာသာဖြစ်တယ်လို့ဝါရှင်တန်ပို့ကဖော်ပြပါတယ်။မက္ကဆီကိုသမ္မတဟာလာမယ့်သတင်းပတ်တွေအတွင်းမှာအင်ဂျီတော်ကိုထရယဝင်လာရောက်ဖို့အစီအစဉ်ရှိခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2019ခုနှစ်တုန်းကလည်းသမ္မတနှုတ်ဟာနေဆက်တတိုင်းတိဆောက်ဖို့ကိစ္စနဲ့မြောက်အမေရိကတိုက်ခွန်လုံကုံသွယ်မှုသဘောတူစာချုပ်တွေနဲ့ပတ်သက်ပြီးတော့သဘောမတူမှုတွေဖြစ်ခဲ့ကြတာကြောင့်မက္ကဆီကိုသမ္မတရဲ့အမေရိကန်ခီးစဉ်ဖျက်သိမ်းခဲ့ပါသေးတယ်ခင်ဗျာ။